တရုတ်နိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း30လုံးကတရုတ်အစိုးရရဲ့တရားနာမယ်ရှင်ပြည်မှာသဘောထားဆန့်ကျင်သူတွေကိုသွေးရည်တန်ရုပ်ဖြိုခွင်းနှိမ့်နှင်းမှုကိုရဲရဲချင်းချင်းရင်ဆိုင်ခဲ့ကြတဲ့တရုတ်ပြည်သူတွေရဲ့တရားကောင်းတွေကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာဂုဏ်ပြုလိုက်ပါတယ်။ဘာလင်တိုင်းပြိုချမှုအပြီးအရှေ့ဥရောပမှာကွန်မြူနစ်ဝါဒကျဆုံးခဲ့ပြီးလပိုင်းအကြမ်းမှာဆက်တင်ခဲ့တဲ့1989ခုနှစ်ဇွန်လ4ရက်နေ့တန်ချက်ကာကားတွေစစ်သားတွေကြောင့်ရာနေချီတေဆုံးခဲ့ရတဲ့ဆန္ဒပြသူတွေဟာဆိုရင်ကမ္ဘာတစ်လွှတ်လွတ်လပ်မှုနဲ့ဒီမိုကရေစီရေးအတွက်တောင်းဆိုဖို့အနာဂတ်မျိုးဆက်တွေအတွက်အတူယူစရာဖြစ်ခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကကြေညာချက်မှာပြောဆိုထားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30ကအဖြစ်ပျက်တွေဟာစိတ်ထဲမှာဆွဲထင်နေသေးပါလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။တမိုင်းမှာအမဲဆက်ဖြစ်နေတဲ့ဒီအဖြစ်အပျက်အတွက်အဓိကထိခိုက်နစ်နာရသူတွေတက်တာရရစီဖို့တေဆုံးသူတွေဒါမှမဟုတ်လဲပျောက်ဆုံးသူတွေကိုအပြည့်အဝစီရင်ပြုစုထုတ်ပြန်ဖို့ကိုလည်းတရုတ်အစိုးရကိုသူကတိုက်တွန်းပါတယ်။